American ပြည်ထောင်စုမှာအဆင့်မြင့်ပညာသင်ကြားလိုတဲ့မြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရရှိဖို့ပညာရေးပြပွဲကိုနှစ်စဉ်စီစဉ်ကျင်းပပြီးတဲ့အကြောင်း American သံမတ်ကြီး Scott Marcio ကပြောပါတယ်။တက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကအကျင်းပခဲ့တာပါ။ဒီကျောင်းကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
2019အမေရိကန်ပညာရေးပြပွဲကိုရန်ကုန်အမေရိကန်စင်တာမှာဖေဖော်ဝါရီ22ရက်ကကျင်းပခဲ့တာပါ။ဒါနှစ်တိုင်းလုပ်တဲ့ပွဲတစ်ခုဖြစ်တယ်လို့ဒီလိုလုပ်ရတာကလည်းကောင်းမွန်တဲ့အမေရိကန်ပညာရေးစနစ်နဲ့လူငယ်တွေကိုထိတွေ့စေချင်လို့ဖြစ်ကြောင်းအမေရိကန်သံမတ် Scott Marcio ကပြောပါတယ်
။ Well, we're having this university fair because it's an opportunity for students who are thinking about studying.
တော်ခုလိုပညာရေးပွဲလုပ်ရတာကအမေရိကန်မှာကျောင်းတက်ချင်တဲ့ကျောင်းသားတွေအမေရိကန်တက္ကသိုလ်တွေကကျောင်းကိုယ်စားလှယ်တွေနဲ့တရက်ပြည့်စုံပြီးကျောင်းရဲ့အသေးစိတ်အချက်လက်မေးမြန်းလို့ရအောင်ပါ။အဲဒါကြောင့်ကျောင်းသားတွေပို့ပို့ပြီးအမေရိကန်မှာပညာသင်နိုင်မှုကောင်းတဲ့ပညာရေးစနစ်ကနေအခွင့်အလမ်းတွေရနိုင်မှုကျွန်တော်တို့သူတို့ကိုတွန်းအားပေးနိုင်အောင်ကြိုးစားနေရပါ
။ပါဝင်ပြတာရဲ့တက္ကသိုလ်34ခုထဲမှာဒေတာကောလိပ်ကျောင်းတွေနဲ့အစိုးရတက္ကသိုလ်တွေအများဆုံးပါဝင်ပါတယ်။ထူးချွန်တဲ့ကျောင်းသားတွေကိုပညာသင်စုပေးပြီးကျောင်းအခကိုလည်းလျှော့ချပေးရကဒီပွဲရဲ့ထူးခြားချက်ဖြစ်နေရလို့ရန်ကုန်အကယ်ဒမီကျောင်းသားကိုခန့်ဝေရန်ကပြောပါတယ
်ဒီနေ့ပွဲမှာတချို့ကျောင်းတွေကမထင်ရပဲနဲ့ဟိုစကောလာရှစ်ပေါ့ပတ်စံအမှတ်ကောင်ပတ်စံလျှော့ပေးရပေါ့လျှော့ပြီးတော့ကျောင်းဈေးနည်းနည်းတက်တာနဲ့ပိုထင်လောက်တဲ့ပိုတက်တာပေါ့ကျောင်းချို့ကျောင်းတွေတော့များအဲ့ဒါလေးကကောင်းပါ
ကျောင်းသားဗီဇာကိုဘယ်လိုလျှောက်ထားရယူနိုင်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းသိရှိနိုင်ဖို့အတွက်လည်းအမေရိကန်ပညာရေးအတိုင်ပင်ခံဌာနအရာရှိတဦးကဒီနေ့ပွဲမှာလာရောက်ရှင်းပြပေးပါတယ်။ဖေဖော်ဝါရီ19ရက်တုန်းကလည်းဒီပညာရေးပြပွဲကိုမန္တလေးဂျက်ဖာဆန်စင်တာမှာအမေရိကန်တိုင်ယွန်းကဦးစီးပြီးကျင်းပခဲ့ပါသေးတယ်။